ပြီးခဲ့တဲ့ရွေးကောက်ပွဲအတွင်းတက်မတော်သားတွေမဲပေးခဲ့ကြတဲ့မြို့နယ်200ကျော်ကရွေးကောက်ပွဲလုပ်ငန်းစဉ်ကိုစုံစမ်းစစ်ဆေးသွားမယ်လို့တက်မတော်ကပြောဆိုလိုက်တဲ့သတင်းကိုတင်ပြပေးချင်ပါတယ်။ကျွန်မမိခါပါ။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနိုင်ရရှိခဲ့တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့လည်းတက်မတော်သားတွေမဲပေးခဲ့တဲ့မဲဆန္ဒနယ်မြေတွေမှာပြန်စစ်စစ်မယ်လို့တက်မတော်တာဝန်ရှိသူကပြောဆိုလိုက်တာပါ။ပြင်ပမဲယုံတွေမှာမဲပေးခဲ့တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုစုံစမ်းစစ်ဆေးနေကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့တောက်ကြနေနေပြည်တော်ကသတင်းစာရှင်းလင်းပွဲမှာပိုချုပ်စော်မင်းထွန်းကပြောဆိုလိုက်တာဖြစ်ပါတယ
်။တက်မတော်သားညာပြင်ပမဲယုံတွေမှာမဲပေးခဲ့တဲ့မြို့နယ်200ကျော်ရှိပါတယ်။အဲ့200ကျော်တွေမှာတော့ကျွန်တော်တို့ကတော့အခြေအနေမှန်များသိနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုများပြုလုပ်လျက်ရှိပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေကတွေ့ရှိချက်တွေကိုပြောတင်တဲ့အချိန်ပြောတင်တဲ့အကြောင်းအရာပြောတဲ့အချက်တွေရှိလာရင်အတိအပြီးပြောကြတော့မှာဖြစ်ပါတယ်။တရားမျှတမှုရှိခြင်းမရှိခြင်းဆိုတာကဒီဟာနဲ့ပတ်သက်ပြီးကြဥပဒေအရဆောင်ရွက်မဲ့အပိုင်းတွေအားလုံးပြီးတော့ကြမှာဒါတွေဒီတရားမျှတမှုရှိခြင်းမရှိခြင်းဆိုတာကိုကျွန်တော်တို့အနေနဲ့ပြောတာကပို့ပြီးတင့်တော်မယ်လို့ထင်ပါတယ
်။ရွေးကောက်ပွဲရလက်အပေါ်အဓိကအတိုက်ခံနိုင်ငံရေးပါတီတွေဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအပါအဝင်နိုင်ငံရေးပါတီတချို့ကအငင်းပွားနေချိန်မှာပဲတက်မတော်ဘက်ကလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းပြောဆိုခဲ့တာပါ။ဗိုလ်ချုပ်ဇော်မင်းထွန်းကတော့တက်မတော်ကစုံစမ်းတဲ့အစီအစဉ်ဟာပြည်ခိုင်ဖြိုးပါတီနဲ့ဆက်နွယ်မှုမရှိတဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါရယ်။ဒါပေမဲ့လည်းဘလို့အကြောင်းအရာတွေကိုစုံစမ်းစစ်ဆေးနေတယ်လဲဆိုတာကိုတော့တိတိကျကျပြောမသွားခဲ့ပါဘူ
း။ကျွန်တော်တို့အနေနဲ့ကျွန်တော်တို့လုံတဲ့လုံတိုက်တာကိုကျွန်တော်စုံစမ်းစစ်ဆေးတင်တာကိုဒီမျိုးနယ်တွေမှာလည်းပတ်သက်ပြီးကျွန်တော်တို့လည်းပတ်သက်တဲ့မျိုးနယ်ပဲတက်တယ်မရှိတဲ့မျိုးနယ်တွေမှာကျွန်တော်တို့ဆောင်ကန်းစရာအကြောင်းလည်းမရှိဘူး။တက်တဲ့ရှိတဲ့မျိုးနယ်တွေမှာတော့ကျွန်တော်တို့ဒါတွေနဲ့ပတ်သက်ပေါ့ကြာဒါဖြစ်စဉ်တွေပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဖြစ်စဉ်တွေကိုတော့ကျွန်တော်တို့ဆောင်ကန်းစစ်ဆေးလေးရရှိတယ်။ကျွန်တော်တို့အနေနဲ့ခုနပြောတော့ပြောတင်ပြောတိုက်တဲ့အချိန်မှာပြောတင်ပြောတိုက်တဲ့ဟာတွေကိုပြောနိုင်ဖို့အတွက်လှုပ်ချင်းဖြစ်တယ်လို့ပဲပြောချင
်။ရွေးကောက်ပွဲအနိုင်ရ NLD ပြောခွင့်ရဒေါက်တာမျိုးညွန့်ကတော့တက်မတော်ကစုံစမ်းတဲ့အစီအစဉ်ဟာရွေးကောက်ပွဲလွတ်လပ်မျှတမှုကိုမထိခိုက်ရင်ကန့်ကွက်စရာအကြောင်းမရှိဘူးလို့ပြောဆိုလိုက်ပါတယ်
။သူတို့ဘယ်လိုစီစစ်မယ်ဘာလို့ရည်ရွယ်ချက်နဲ့စီစစ်တယ်ဆိုတော့ပုံမူပြပါလိမ့်မယ်ခင်ဗျာ။အရေးကြီးတာကတော့ရွေးကောက်ပွဲရဲ့လွတ်လပ်ပြီးတော့နော်တရားမျှတမှုကိုထိခိုက်စေမယ်နော်စုံစမ်းစစ်ဆေးမှုမျိုးမဟုတ်ရင်ဒါကျွန်တော်တို့ဘာမှကန့်ကွက်စရာမရှိပါဘူး။ဒါရွေးကောက်ပွဲတစ်ခုမှာတော့လွတ်လပ်ပြီးတော့တရားမျှတမှုကိုအဓိကထားပါမယ
်။ရွေးကောက်ပွဲမကျင်းပခင်ရပ်ပိုင်းလိုမာတို့ကတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုရိုင်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအား내ချက်တွေရှိခဲ့တဲ့ဆိုပြီးဝေဖန်ပြောဆိုခဲ့တဲ့အတွက်အစိုးရတာဝန်ရှိသူတွေနဲ့အပြန်အလှန်တုံ့ပြန်မှုတွေထွက်ပေါ်ခဲ့ပါတယ်။တကောင်းနိုင်ငံရေးလေလာမှုအဖွဲ့အမှုဆောင်ဒါရိုက်တာဦးရဲမျိုးဟင်းကတော့ရွေးကောက်ပွဲလွန်ကာလမှာတက်မတော်နဲ့အစိုးရကြားဆက်လက်တင်းမာနေတဲ့လက္ခဏာမျိုးတော့မတွေ့ရဘူးလို့သုံးသပ်ပြောဆိုလိုက်ပါတယ်
။တက်မတော်ဒီတိုင်းလည်းဒါပြည်သူရဲ့မဲသွေးရွေးချယ်မှုကိုတိုင်းတာတစ်ခုကျွန်တော်လက်ခံနေဆိုတဲ့သဘောမျိုးကျွန်တော်တွေ့ရတယ်ပေါ့။တွေ့ရတဲ့အခါကျတော့အာရွေးကောက်ပွဲအရင်ကလာမှာရွေးကောက်ပွဲမတိုင်ခင်ကလူမျိုးတစ်ခုနဲ့တစ်ခုလူမျိုးအရင်ကအပြန်နဲ့အခါမျိုးသိမတွေ့ရတော့ဘူးနဲ့တင်းမာမှုကိုကျွန်တော်လေးလော့သွားတယ်လို့ကျွန်တော်မြင်တယ်ပေါ့။အထူးသဖြင့်တော့ဒါပြည်သူရဲ့မဲသွေးရွေးချယ်မှုနဲ့ပြည်သူရဲ့ထောက်ခံမှုကိုအကမောပဇာနေပြီးတော့အမြင့်တင်တာမျိုးစာမျိုးကျွန်တော်မတွေ့ရဘူး။အဲ့ဒါတော့ထူးခြားတဲ့တစ်ခုလို့မြင်တယ်။အာလက်ရှိအနေထားအရာဆိုရင်တော့ဟိုအရန်အဆိုးရွားကြီးအနေထားမျိုးမရှိဘူး။အခုတော့လည်းဒီစစ်ဖြစ်မဲ့ဆိုတော့ဘလိုမျိုးပုံစံမျိုးနဲ့စစ်ဖြစ်မလဲဆိုတော့ဒီစားတော့ကျွန်တော်ဒီစားမရှိသေးတဲ့ပြောဖို့မျိုးလေးအကန့်မရှိဘူး။
နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာငြိမ်းငြိမ်းချမ်းချမ်းနဲ့လွတ်လပ်မျှတမှုရှိကြောင်းပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကသုံးသပ်ကြပါရယ်။ဒါပေမဲ့လည်းလွတ်လပ်မျှတာတဲ့အခြေအနေတွေမရှိဘူးဆိုပြီးပြည်내နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကိုပယ်ဖျက်ခဲ့တဲ့အတွက်မဲဆန္ဒရှင်တပ်တန်းကျော်မဲပေးခွင့်ဆုံးရှုံးခဲ့ရတဲ့အပေါ်မှာတော့နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေကိုလည်းပြောဆိုနေကြတာတွေရှိပါရဲ့ရှင်။ကျွန်မမိခါပါ VOA အတွက်ရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။